မြန်မာအာရဗိုင်းလူအနေနဲ့ညွေးစရာတည်င်း website editor ခိုင်မြတ်ကျော်ကိုတရားစွဲဆိုထားတာကိုရုပ်သိမ်းပေးဖို့နဲ့ရခိုင်တရကန်အဖွဲ့အေးတည်င်းတွေကိုရေးသားတင်ပြနေတဲ့တည်င်းတော့တွေကိုချိတ်ချောက်နေတာတွေကိုရပ်ဆိုင်းဖို့တည်င်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကမနေ့ကတည်းကတောင်းဆိုလိုက်ပါတယ်။မလကုံ32ရက်နေ့က editor ခိုင်မြတ်ကျော်ကိုအေးအဖွဲ့ပြောခွင့်ရခိုင်သူကနဲ့ဆက်တဲ့ interview လုပ်ခဲ့တာကြောင့်ကျပ်ကမှုတက်ဖြစ်ဥပဒေနဲ့စစ်တီမျိုးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်။သူရဲ့တရင်ဌာနကိုလည်းရဲတပ်ဖွဲ့ကစီးနင်းဝင်ရောက်ခဲ့ပြီးဝန်ထမ်းသုံးဦးကိုစစ်ဆေးပေးမြောင်ဖို့ခေတ္တထိန်းသိမ်းခဲ့တာကို CPJ ကတရင်ရရှိကြောင်းနဲ့အဲ့ဒီနောက် Editor ခိုင်ချက်ကျော်ရှောင်ပုံးနေခဲ့ကြတဲ့တရင်သမားတို့ကိုကိုးကားပြီး CPJ ကပြောပါတယ်။အကြမ်းဖက်ဥပဒေတွေနဲ့သူ့ပေါ်တရားစွဲထားတာကိုချက်ချင်းယူသိမ်းသိကြောင်းနဲ့တရင်သမားတွေကိုအကြမ်းဖက်သမားအဖြစ်မသတ်မှတ်ပဲမြန်မာနိုင်ငံကပြည်ခါဖြစ်ပေါ်ရာနေရာတွေမှာတရင်ယူဖို့ခွင့်ပြုရမှာဖြစ်ကြောင်းCPJ အရှိတော်အရှာဒေတာကိုဆိုလဲရှောင်းခရစ်ပင်ကပြောပါတယ်။မလ30ရက်နေ့တနေ့တည်းမှာပဲမြန်မာအရမ်းပိုင်းကအလားတူစွဲချက်နဲ့ Voice of Myanmar Editor ကိုနေလင်းကိုအေးပြောခွင့်ရခိုင်သူခါနဲ့ interview ကိုထုတ်ဝေခဲ့မှုအတွေ့တရားစွဲဆိုခဲ့ပေမဲ့အေးဒီလ10ရက်နေ့မှာတော့ပြန်လွှတ်ပေးခဲ့တယ်လို့ Writer သတင်းတရမှာဖော်ပြထားပါတယ်ခင်ဗျ။